မြန်မာငါးထုတ်လို့ရေးလုပ်ငန်းနဲ့နိုင်ငံတကာအဆင့်မီဈေးဖို့အတွက်ဤပညာပိုင်းဆိုင်ရာအထောက်အကူတွေကိုအမေရိကန်ပြည်ထောင်စုကနေကူညီနေပေမဲ့ပြည်တွင်းကုန်ထုတ်လုပ်မှုမှာစိန်ခေါ်မှုတွေအများကြီးရှိနေတော့မယ်လို့မြန်မာနိုင်ငံငါးလုပ်ငန်းအဖွဲ့ချုပ်ရဲ့တာဝန်ရှိသူတဦးကပြောဆိုလိုက်ပါတယ်မြန်မာနိုင်ငံအတွင်းစားသုံးကုန်ထုတ်လုပ်တဲ့နေရာမှာပြပဈေးကွက်တင်ပို့တာရောပြည်တွင်းမှာပါအစားတောက်တဲ့အန္တရာယ်ကင်းရေးဆောင်ရွက်ချက်တွေမှာအားနည်းချက်တွေရှိနေတော့မယ်လို့စားသုံးသူကာကွယ်ရေးလှုပ်ရှားသူတွေကလည်းဆိုပါတယ်အသေးစိတ်ကိုတော့မတ်စုမုံကတင်ပြပေးပါလိမ့်မယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်မြန်မာနိုင်ငံကိုနိုင်ငံတကာကစီးပွားရေးပိတ်ဆို့မှုတွေပြန်ပြီးတော့ရုပ်သိမ်းပေးလိုက်ချင်းမြန်မာပို့ကုန်တွေကို EU ဥရောပတမကအပါအဝင်အမေရိကန်နဲ့အနောက်နိုင်ငံဈေးကွက်တွေကိုတင်ပို့နိုင်ရေးကြိုးပမ်းနေကြတာဖြစ်ပါတယ်ပြည်တွင်းငေါမွေးမြူရေးလုပ်ငန်းတွေကနေနိုင်ငံတကာဈေးကွက်ဝင်တဲ့အရေးအသွေးမြင့်ထုတ်ကုန်တွေထုတ်လုပ်နိုင်မှုအတွက်ဤပညာပိုင်းဆိုင်ရာအထောက်အကူတွေဖြစ်စေဖို့နိုင်ငံသားကပညာရှင်တွေနဲ့ပြည်တွင်းကုန်ထုတ်လုပ်သူတွေစီစဉ်ဆောင်ရွက်နေတာဖြစ်ပါတယ်ဒီလိုမွေးမြူရေးဤပညာပိုင်းဆိုင်ရာပံ့ပိုးမှုတွေရှိပေမဲ့လို့ပြပဈေးကွက်ထဲကိုထိုးဖောက်ဝင်ရောက်နိုင်မှုမှာစိန်ခေါ်မှုအခက်အခဲတွေကအများကြီးရှိနေတော့ပဲလို့မြန်မာနိုင်ငံငါးလုပ်ငန်းရှင်များအဖွဲ့ချုပ်ဒုတိယဥက္ကဋ္ဌဦးနှင်းဦးက VOA မြန်မာပိုင်းကိုပြောပါတယ
်ဒီပြည်သားတော့ရအောင်ပါဗျာဒါပေမဲ့ကျွန်တော်တို့ကဘာဝင်နိုင်မလဲဘယ်လောက်ထိထုတ်မှာလဲဈေးကွက်ထဲမှာဘယ်လောက်ထိရှင်းဆိုင်နိုင်သွားရှိမှာလဲပယ်ဈေးနဲ့ထုတ်တာဒါတွေကကြည့်ရင်အားကြီးတယ်အချိန်နဲ့ကြာတာဘာဖြစ်မလဲဆိုတော့ကျွန်တော်တို့ဝိဝိကတော့အောင်မြင်ပါတယ်ဟိုတော့ရတယ်ထုတ်လုပ်မှုဈေးကကြီးတော့ကျွန်တော်အဲ့တော့မကိုက်လို့ရလိုက်ရတာသူက market အသဘောတရားနဲ့ကျွန်တော်တို့ဒီလောက်ကမတ်ဆိုလို့ရှင်ထုတ်နိုင်မှာကိုက်ပါဘယ်လောက်ထိကျွန်တော်တို့ကတို့ချက်မွေးနိုင်မလဲအဲ့ဒါလိုလားနီးပညာရကျွန်တော်တို့ထပ်ပြီးပေါ်လိုက်ဆိုတာဒါကျွန်တော်ရတော့ international market မှာကျွန်တော်က competitive price ရနိုင်လားဆက်နိုင်မှာဆိုတာမူတည်ရတယ်အဲ့ပေါ်မူတည်ပြီးမှကျွန်တော်အဲ့ဒီမှာပြောလို့ရ
ပြပပို့ကိုလိုအပ်ချက်အရာပြည်တွင်းကနိုင်ငံတကာအဆင့်မီထုတ်ကုန်တွေကိုဘယ်လောက်အတိုင်းအတာအထိထုတ်လုပ်နိုင်မလဲဆိုတာနဲ့နိုင်ငံတကာဈေးကွက်တွင်ရောင်းနှန်းဝင်တဲ့ဈေးနှုန်းရရှိနိုင်မှာမလားဆိုတဲ့စိန်ခေါ်မှုတွေကလည်းရှိနေတယ်လို့ဦးနှင်းဦးကပြောပါတယ်။ဒါပေမဲ့ဒီနှစ်ထဲမှာတော့ EU နဲ့ American ရဲ့စီးပွားရေးတန်ခတ်ပိတ်ဆို့မှုတွေပြန်ပြီးတော့ရုပ်သိမ်းပေးလိုက်တဲ့အတွက်ပြပဈေးကွက်ကိုထိုးဖောက်ဝင်ရောက်နိုင်မှုအလားအလာကောင်းတွေကိုတော့မြင်နေရပြီဖြစ်တယ်လို့ဆိုပါတယ်
။ကျွန်တော်တော့ထင်ပါတယ်ဗျာဒီနှစ်မှာတော့လည်းတိုးတက်မယ်လို့တော့ထင်ပါတယ်။ဘာကြောင့်လဲဆိုတော့ EU ဘာလို့ကလည်းသူက sanction ရှိတော့ GSC ရှိတော့ American market ကလည်းပြန်သွားတော့ဆိုတော့ဒီနေ့ကမ္ဘာကြီးရတာပေါ့နည်းနည်းတော့တူးတက်လာလိမ့်မယ်လို့ယူဆတယ်ဒါပေမဲ့ကျွန်တော်တို့ကဘာ challenge ရှိလဲဆိုတော့ဟောကျွန်တော်တို့ကပတ်သက်မရှိဘူးလား Facility SME တွေမှာ develop ဖြစ်ဖို့အတွက်ကို funding မရှိဘူးဒီ drug လောက်ရမယ်ဆိုတဲ့အခါကျတော့ America ကို EU ကိုသွားရင် quality drug လောက်ရမှာဒီ quality drug လောက်ဖို့ဆိုလို့ရှိရင်ကျွန်တော် infrastructure upgrade လောက်ရမယ်ဟောရှင်ပြိုင်နိုင်လောက်ပြရမှာရှင်းလို့နေရတယ်အဲ့ဒါတွေပြည့်စုံဖို့ဆိုတဲ့နေရာမှာငွေရအရင်အရန်လိုတယ်ဟောဒီနေ့ဒီကျွန်တော်တို့ဒီမှာငွေကြေးဆိုင်ရာထောက်ပံ့တာဘာမှမရှိသေးဘူးအရင်မျိုးကလာတိုင်းပဲမျိုးကတိုင်းငွေရတာရှိနေပညာအသိရလဲအဲ့ဒီငွေဖို့အတွက်စိတ်ထုတ်ရမယ်ပတ်သက်နေအားလုံးကဘယ်မှမျောလဲလို့မရသေးဘူးကျွန်တော်တို့ကအဖြစ်အခြေအနေပေါ့ဗျာ
ပြပပုတ်ကုန်ဈေးကွက်ကိုနိုင်ငံတကာအဆင့်မီထုတ်လုပ်တင်သွင်းနိုင်မှုမြန်မာနိုင်ငံငါးလုပ်ငန်းအဖွဲ့ချုပ်အပါအဝင်ပြည်တွင်းငါးထုတ်လုပ်သူတွေကစ조사နေကြပေမဲ့လို့ပြည်တွင်းကုန်ထုတ်လုပ်မှုတွေမှာလမ်းမဆက်သွယ်ရေးနဲ့လျှက်စစ်တပ်အားပုံမှန်ရပြီးလုပ်ငန်းပုံမှန်လည်ပတ်နိုင်ရေးမှာအခက်အခဲတွေများစွာနဲ့ရင်ဆိုင်နေရဆဲဖြစ်တယ်လို့ဦးနှင်းဦးကဆက်ပြောပါတယ
်ကျွန်တော်တို့ဒီမှာအားနည်းတာ infrastructure အားနည်းတယ်ပြီးပြီးလမ်းမဆက်သွယ်ရေးတွေမကောင်းဘူးကတော့လမ်းမဆက်သွယ်ရေးရတဲ့အဲ့အဝေးဝင်းတဲ့နေရာတွေကအသေးအဖို့ဆိုတဲ့ကိစ္စတွေကနီးစပ်ဆုံးဆက် market ကိုသွားလို့ဆိုဈေးစကားလမ်းမဆက်သွယ်ရေးတိမကောင်းတဲ့ခါကျတော့ဒါတွေက challenge ဖြစ်နေတယ်တခြားနိုင်ငံတိုင်းရှိရင်ကျွန်တော်အများကြီး challenge ဆက်အဲ့တော့ဒါအဖြစ်ကျွန်တော်တို့ကဒါစူးစမ်းရမှာပေါ့ဗျာဒါတွေကစူးရအကောင်ကျွန်တော်တို့တွေကအခွင့်အမ်းတစ်ခုရတာပေါ့ဒါပေမဲ့အဲ့ဒါကြီးတစ်ခုလည်းအကုန်မရသေးဘူးလို့ကျွန်တော်သိမှတ်ချင်ပါတယ
်အခုလိုမျိုးပြပဈေးကွက်ထဲကိုရေလုံငန်းထွက်စားတုပ်ကုန်တွေတင်ပို့နိုင်ရင်နိုင်ငံတကာနီးပညာတွေပံ့ပိုးကူညီပေးဖို့လိုအပ်နေတယ်လို့ပဲဒီလိုပြပပုတ်ကုန်တွေမှာပြည်တွင်းကပြည်သူလူထုနေစဉ်စားသုံးနေတဲ့အစားအသောက်တွေမှာလည်းစားသုံးသူတွေအတွက်အစားအသောက်တွေမှာအန္တရာယ်ကင်းရေးကိုလည်းအထူးအလေးထားဆောင်ရွက်ရဖို့အရေးတကြီးလိုအပ်နေတယ်လို့စားသုံးသူကာကွယ်ရေးအသင်းဥက္ကဋ္ဌဦးဘအုတ်ခိုင်ကလည်းပြောပါတယ
်ခုလက်ရှိအနေအထားပေါ့နော်စားအသောက်ပိုင်းဆိုင်ရာပေါ့ food safety ကနှိမ်သုံးအနေအထားမှာရှိပါတယ်ကျွန်တော်တို့နိုင်ငံကျွန်တော်တို့ဒီမှာအဆင့်မီတဲ့ဓာတ်ခွဲကန်းတွေလည်းမရှိဘူးခုနအဲ့ဒီဓာတ်ခွဲကန်းပစ္စည်းတွေရောက်လာရင်တောင်မှဒီမှာအဲ့ဒီဓာတ်ခွဲကန်းသုံးပစ္စည်းတွေကိုစနစ်တကျကင်တွေသုံးဆွဲနိုင်မဲ့ပညာရှင်မရှိဘူးပေါ့နော်အဲ့တော့ခုနလိုမျိုးအမေရိကန်ကနေပြီးနီးပညာအကူအညီပေးမယ်ဆိုလို့ရှိရင်တော့ကောင်းပါတယ်ဒါပေမဲ့နီးပညာတစ်ခုတည်းပေးလို့လည်းမရဘူးဘာဖြစ်လို့လဲဆိုတော့ဒီမှာကျွန်တော်တို့ ISO လက်မှတ်ရထားတဲ့ဓာတ်ခွဲကန်းကပမာကြီးမှတစ်ခုပဲရှိတယ်ဒီမွေးမြူရေးနဲ့ရေလုံငန်းဓာတ်ခွဲကန်းဒါတောင်ကျွန်တော်တို့ဒီပြည်တွင်းသွင်းမဲ့ import တွေကိုချက်တာမဟုတ်ပြည်ပကိုပို့မဲ့ export ချက်တာပေါ့နော်ကျွန်တော်တို့ဒီဗမာပြည်သူလူထုစားတောင်းမဲ့အစားအသောက်တွေဖြည့်ဆည်းတာမဟုတ်
ဘူးမြန်မာနိုင်ငံအတွင်းကမွေးမြူရေးနဲ့ရေလုံငန်းဦးစီးဌာနနဲ့ပြည်တွင်းရေထွက်ပစ္စည်းထုတ်လုပ်နေသူတွေကို ဖာမာတူဖာမာလယ်သမားတွေကလယ်သမားတွေကိုအကူအညီပေးရေးစီမံကိန်းအရအစိုးရမဟုတ်တဲ့ NGO အဖွဲ့အစည်း Windrock International ကနေတဆင့် USAID နိုင်ငံတကာဖွံ့ဖြိုးမှုအထောက်ပံ့ပေးရေးအေဂျင်စီရဲ့ရန်ပုံငွေနဲ့မွေးမြူရေးနဲ့ရေလုံငန်းဆိုင်ရာကျွမ်းကျင်ပညာရှင်တွေကပြည်တွင်းငါးထုတ်လုပ်ရေးလုပ်သားတွေကိုလာရောက်ပို့ချပေးဖို့စီစဉ်နေတာဖြစ်တယ်လို့မြန်မာနိုင်ငံငါးလုပ်ငန်းရှင်များအဖွဲ့ချုပ်တာဝန်ရှိသူကပြောပါတယ်ရှင်။